တော့ကလေးကိုဘယ်တော့မှစလို့ဖြစ်တယ်လဲဘလို့ယူရဲ့ကျက်နဲ့လို့ဖြစ်တယ်လဲဆိုတာလေးကိုအရင်ပြောပြပါလား
ကြီးပြကျွန်တော်လည်းအမှန်တော့ဒီဘက်ထွက်လာတာကလုံးဝ5နှစ်ပေါ့လုံးဝ5နှစ်မှဒီကျွန်တော်တခြားဘလောက်ဒီတခြားသတင်းဆောင်မြင်းတာတွေရှောက်ဖတ်ပြီးတော့ကျွန်တော်သူကကွန်မင်ပေးလို့ရတော့ကျွန်တော်အဲကွန်မင်နေရှောက်ရှောက်ပေးတယ်ဗျပြီးတော့ကျွန်တော်အတီးပေါ့တန်းတန်းမုံဆိုတဲ့အဲမော်မာလေးတယောက်ကဥမင်းတွေနဲ့ကိုခင်ရခင်ရမြင်တော့ရေးချင်လို့ရှိရင်ဘလောက်လို့ရတယ်ဆိုတော့ကျွန်တော်ဘလောက်လေးလုပ်ဝေးရနေပြီးတော့ငွေနဲ့5နှစ်ကဒီဘလောက်ကိုရေးပြတာဗျ
ဟုတ်ကဲ့စာရီကတော့ဒီဘလောက်ရေးမှစာရီဖြစ်တာဒါမှမဟုတ်ဒီမတိုင်ခင်ကစာရီကတော့ရေးနေတယ်ပေါ့နော်အဲ့လိုလား
ကျွန်တော်တက္ကသိုလ်ကျောင်းသားဘဝတော့လည်းရေးခဲ့ပါတယ်သို့တော့ဒီရောက်ဒီဇိုင်းမမတော့မလုပ်ဖြစ်ခဲ့ပါဘူ
းစောက်ချပြီးရေးဖြစ်တာကတော့ဒီအခုနောက်ပိုင်းဒီဘလောက်လုပ်ဖြစ်မှရေးပြပြီးတော့စာအုပ်ရလို့ပေါ်လာတာပေါ့အဲ့လိုလားခင်ဗျမှန်ပါ
တယ်ဗျမှန်ပါတယ်မှန်ပါတယ
်ဒီစာအုပ်နဲ့ပတ်သက်လို့ပေါ့လေမြင့်တရင်တက်ခိုင်ဆိုတဲ့စာအုပ်နဲ့ပတ်သက်လို့ဒီဟာကဟိုကျွန်တော်တို့သိထားတာတော့ကိုရီးအတွေ့အကြုံတွေကိုရေးထားတယ်ဆိုတော့ဒီစာအုပ်ရေးရခြင်းအကြောင်းရင်းလေးအဓိကရွယ်ချက်လေးတွေရောပြောပြလို့ရမလားခင်ဗျာ
ရတယ်ဗျဒီလိုပါဗျာဟိုပါလေကျွန်တော်တို့ကဘာကျော်စာရေးဆရာတွေကိုကဘာကျော်စာရေးဆရာမရှားတော့ဘူးဆိုရင်ဟိုစာတကွနေနေဆိုရင်ရှားတော့ဘူးဖန်တီးရတယ်ဗျာဗမာဒီမှာလည်းမင်းသင်္ခါဆိုရင်စာပလင်းနေမလို့ဘုံနာပါကုန်းလို့ဖန်တီးရတယ်လေတော့ခဏကြီးတော့ကျွန်တော်ဒီလိုကကျွန်တော်ဒီဘက်မှာဒီဘက်နိုင်ငံလေးရောက်နေတယ်တယောက်သေးလေးနေရတယ်ဗျာနော်ဘဝကြီးကဘယ်ချိန်မှာအဆုံးသတ်သွားမလဲဆိုတော့ကျွန်တော်မဝေခွဲနိုင်ဘူးနော်အဲ့တော့အဆုံးသတ်မသွားခင်တော့လေဘာပဲဖြစ်ဖြစ်ကျုံနေသမ ्या ပေါ့အကောင်းအဆိုးပေါ့အကြောင်းအကျိုးတော့မှတ်တမ်းတင်ခဲ့ခြင်းဖြစ်နေဆိုပြီးတော့လုံးနေတဲ့၄နှစ်ခွဲပေါ့နော်၄နှစ်2008ခုနှစ်ပေါ့အဲဒီမှာအဲ့တော့ကျွန်တော်လည်းဘယ်လိုခေါ့အာတုံခွန်လာအဲ့တော့စသွားပြီးတော့ရေးမိတယ်ကစပြီးတော့ရေးမိတယ်ရေးမိရနေပြီးတော့ဒီဗတာဒီမင်းတင်ရဲ့တက်ခိုင်ပေါ်လာတာပါပဲဒီမှာကျွန်တော်တခုတော့ပြောပြရစီကအမှန်တော့စာရေးသူတွေကဒီဇက်ကောင်ကိုဖန်ပြီးတယ်ဆိုတော့အမှန်တော့စိတ္တရုပ်တွေကိုဖန်ပြီးတာကစိတ္တရုပ်တွေဖန်ရသူတို့သူတို့ဖြစ်ချင်နေပေါ့နော်ဖြစ်သူတို့ဖြစ်ချင်နေကိစ္စတွေကိုဇက်ကောင်ကိုကိုစားပြုပြီးတော့ဖန်ပြီးရတဲ့သဘောရှိသို့တော်ဒါအဖြစ်မှန်နေတော့ဖန်ပြီးကြတာပဲဗျကျွန်တော်ဘာလို့ဒီကောင်နည်းနည်းရှင်းလဲဆိုတော့ဟိုမင်းနေရာတက်ခိုင်မှာပဲဆိုတဲ့ဥစ္စာကိုကျွန်တော်ဘာလို့လဲဝန်ခံဖို့တော့အထက်လေးတော့ပြဿနာရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်နောက်ပိုင်းမှာကျွန်တော်ရည်ထားတဲ့ဘာသာရေးဇာတ်လမ်းတွေလည်းရှိတယ်ဗျအဲ့တော့ကျွန်တော်စာဖတ်သူတွေပြောချင်တဲ့အချက်တော့ရှိတယ်ဒီဥစ္စာအမှန်တော့စာဇက်ကောင်ဆိုတော့စာရေးသူရဲ့စိတ်တစနံတစ်ခုပဲဗျအပြီးဝဟုတ်ချင်လို့မယ်အပြီးဝမဟုတ်ချင်လို့မဟုတ်ဘူးဆိုချင်တာဗျာဇက်ကောင်ဖြစ်စီကျွန်တော်ဖြစ်စီပေါ့နော်ဒါဒီဖြစ်တယ်အမှန်ပါကျွန်တော်နာမည်ရင်းနေတုံးထားပါနော်ကျွန်တော်အစိုးရအရာရှိကြီးတွေရဲ့နာမည်တွေစီးပွားရေးလုပ်ငန်းရှင်တွေနာမည်တွေတော့ကျွန်တော်တကယ်တမ်းတရှိတင်ရောက်ရှိတဲ့နာမည်တွေကျွန်တော်ရေးတာဒါတွေအမှန်တွေဒီပုံမှာတော့ကျွန်တော်တာဝန်ခံမှုရှိပါတယ
်ပြည်သက်တရားလဲကျွန်တော်တို့သိရသလားဆိုအတိုင်းတာတစ်ခုဒီလက်ခံနေပါဆိုတော့ဟိုအပြင်ကလူတွေမသိတဲ့ကိစ္စတွေတော်တော်လေးပါတယ်လေလာခွင့်ရတယ်လို့ယူဆကြတဲ့အခါကျတော့ဒီစာအုပ်ကိုပြည်သက်တရားလေးတော်တော်လေးလက်ခံနေအားလဲအားပေးကြတယ်လို့ကျွန်တော်တို့သိရတယ်လေဆိုတော့ဒီအပေါ်မှာရောဒီတုံ့ပြန်မှုတွေဘယ်လိုရတယ်လဲခင်ဗျပြည်သက်တွေဘက်ကအ
မှန်တည်းပြောရင်ကိုစော်ဝင်းလေကျွန်တော်လေကျွန်တော်ကအမှန်တော့ရေးချင်လို့ရေးလိုက်တာပေါ့နော်ကျွန်တော်ကလည်းရေးချင်တဲ့စိတ်ရှိတယ်ရေးလိုက်တော့အဲ့လိုတုံ့ပြန်တဲ့ဥစ္စာကျွန်တော်ရမ်းအောင်လေဒီလိုအောင်မြင်လာမယ်လို့ကျွန်တော်စိတ်ထဲမှာတခါမှအိမ်မမမဲ့ဘူးအဲ့တော့ခုနည်းနည်းကျွန်တော်မှထူးခြားတာရှိတယ်ကဒီစစ်တပ်အတိုင်းဝန်းရပါဘယ်ဆိုလို့ရမှာဘုရုံမီရောပီအက်ဆိုလုပ်ခဲ့တယ်ကျွန်တော်မေးပိတ်ဆိုတွေပါတယ်သူတို့ကအဲ့လိုပေါ့စိတ်ဝင်စားပါနော်တက်ထဲမှာအဲ့လိုပေါ့သူပြန်ဖြန့်တာတို့ပါတော့အဲ့လိုဒီဖြစ်တော့ကျွန်တော်အံဟောတာတော့အမှန်ပဲဗျရိုက်ရိုက်ခတ်မှုတော့လေနောက်ဆုံးတော့ဘယ်လိုတော့ပြောမလဲဆိုတော့တကယ်ဆိုမှချမ်းပြေဆရာတော်ဖျားကြီးလိုပုံကုန်မျိုးတော့မှတက်ခိုင်အောင်ဖတ်ကျင်နေဖြစ်တော့ကျွန်တော်အရင်အံဟောတယ်ဗျကျွန်တော်ဒီတော့မမျှော်မှန်းခဲ့တာအမှန်ပါပဲ
တော်လေးဗမာတမိုင်းမှာအရေးကြီးတဲ့ကာလတခုလို့သတ်မှတ်ထားတဲ့ကာလတခုကိုဖြတ်တန်းလာတဲ့ပုံစံမျိုးရေးထားတော့ဆိုတော့အဲ့ဒီပုံမှာလည်းပြည်သက်ရဲ့လက်ခံမှုကများတယ်ထင်ပါတယ်ဟိုတခြားဒီ feedback တွေဘာတွေရောလာသလားဗျအထူးသဖြင့်ကျွန်တော်သိချင်တာကဒီဟိုဒီထက်မှပါနေတဲ့ဟိုသူတွေဟိုတဆင့်စကားတဆင့်နာပဲဖြစ်ဖြစ်ပေါ့နော်ဆရာမင်းတွေဘက်ကကြားမိတာတွေဘာတွေရှိသလားသူတို့ဘက်ကအတွင်းမှန်းရလူတွေဘက်ကနေ
ဒီလိုကကျွန်တော်အဲ့မှာတစ်ချက်ပေါ့နော်ကျွန်တော်လည်းပြင်ပြီးတော့ကျွန်တော်ရေးခဲ့တဲ့စာတွေကိုကျွန်တော်အခါလဲဆိုတာပြင်ပြန်ဖတ်ပါတယ်ဟိုငါကိုရေးခဲ့တဲ့စာကတပည့်တော်ကိုနင့်နာသွားစေသလားနောက်တခါကိုအညိုအတီးနဲ့ပေါ့နော်အညိုအတီးနဲ့များဟိုရေးမိသလိုဖြစ်သလားဆိုကျွန်တော်ဝေဖန်ဟောပေါ့ကျွန်တော်စောကြောလေးရှိပါတယ်အဲ့တော့ကျွန်တော်တီးသလားတော့နော်ကျွန်တော်စိတ်နှလုံးကိုလည်းကျွန်တော်ပြန်ပြီးတော့လေးလာတဲ့ခါကျွန်တော်ဒီစာကိုရေးတဲ့ခါမှာကျွန်တော်အထူးသဖြင့်လူငယ်တွေပေါ့နော်အော်လူငယ်တွေဒီဟိုပေါ့ဇက်ကောင်ဖြတ်ခဲ့တဲ့လမ်းမှာအမားတွေရှိတယ်အမန်တွေရှိတယ်ပေါင်းခဲ့တဲ့အပေါင်းအသင်းအကောင်းတွေရှိတယ်အဆိုးတွေရှိတယ်ဒီပေါ်မှာတန်ဝေကရပါစီတော့လို့လာကျွန်တော်စိတ်ထဲမှာကျွန်တော်ပိုင်းဖြတ်ပြီးတော့ကိုယ့်ကိုဆုံးမပြီးတော့ကျွန်တော်ရေးခဲ့တာပါနော်တရားရုံးကောဒီလူတော့ရံမျိုးရှိတယ်ဒီလူတော့နာပါစီတော့လို့ကျွန်တော်အထူးသဖြင့်တော့အာဃာရကိုကျွန်တော်တတိကြီးကြီးနဲ့ရှောင်ခဲ့တယ်ဗျအ အဲ့ဒါကြောင့်မဲမလားမသိဘူးတော့ကျွန်တော်တော့အဲ့လိုဒါကိုကျွန်တော်တို့ထိကြိုက်ပါတယ်ကျွန်တော်တို့နစ်နာပါတယ်ကျွန်တော်တို့မခံကြင်ပါဘူးလို့အခုအချိန်ဒီကျွန်တော်တရားမှမပြောဘူးဗ
ျမင်းနေတက်ခိုင်ဆိုလဲစာအုပ်ကတော်တော်ထူတယ်လေဆိုတော့
ဟုတ်ကဲ
့အခုရေးတဲ့စာအုပ်ကလည်းစာမျက်နှာ400ကျော်လောက်ဖြစ်မယ်ဆိုတော့စာအုပ်တရားတော့တော်တော်ထူတာပေါ့နော်ဟိုဝတ္ထုစာအုပ်တရားအနေနဲ့ဟိုကြည့်မယ်ဆိုလို့ရှိရင်ဆိုတော့ဒီလောက်ထိရေးဖို့အတွက်တော်တော်အချိန်ယူရသလားဒါမှမဟုတ်လဲဒီဟာတွေပြန်ပြီးတော့ကိုကောင်းတဲ့မှာပေါ်လာဖို့ဇက်အိမ်ဇက်ကောင်နေပြန်ပြီးတော့တေချာစနစ်တကျချရေးဖို့အတွက်အချိန်ဘယ်လောက်များယူရသလဲဗျ
အယူရတယ်ဗျယူရတယ်ကျွန်တော်ဒီအခုတက်ခင်ကအောင်မြင်လေလို့လာပြောတယ်သူတို့ကျွန်တော်ဒုက္ခကိုသိရင်ကိုချင်းစာနေလေကျွန်တော်အဲ့စာအုပ်ကိုကျွန်တော်၃နှစ်လောက်ပြင်ခဲ့ရတယ
်နောက်ဒီစာအုပ်ကိုဟိုဘာပေါ့မဝယ်နိုင်တဲ့လူတွေဝယ်ခွင့်မရတဲ့သူတွေအတွက်အစင်ပြအောင် online ပေါ်မှာစာအုပ်အဖြစ်နဲ့တင်ပြထားတာဆိုတော့ဟိုလူတော်တော်များများဖတ်ခွင့်ရတာပေါ့နော်ပို့ပြီးတော့ကျေပြန့်သွားတာပေါ့
ဒီလိုပဲဒီမှာကျွန်တော်ကျေးဇူးစကားလေးတစ်ခုပြောပေးရစီအမှန်ဒီစာအုပ်ကိုလေကျွန်တော်ကဒီ online ပေါ်မှာအဲ့လိုဟို ebook အဖြစ်နဲ့ဖြစ်အောင်ကျွန်တော်မလုပ်တတ်ဘူးဗျကျွန်တော်မိတ်ဆွေပါကိုဟယ်ရီလင်းဆိုတဲ့တော်ကဗျာဆရာဗျသူကခင်းရင်အောင်ကျေးဇူးလိုက်ခတ်တန်များထင်တယ်ဟုတ်ပါတယ်သူအဲ့လိုကိုဟယ်ရီကအခုလေကျွန်တော်ကိုစာရီကျွန်တော်စာအုပ်လေးလုပ်ပေးမယ်ဆိုတော့အဲသူ့ကျေးဇူးနဲ့အဲ့ဒီစာအုပ်လေးတွေဖြစ်လာတာကြကျွန်တော်ဆိုရင်အဲ့သူ့ကြီးလုပ်ပေးပြီးတော့အော်လို့ဒီလိုရေးတဲ့စာဒီလိုပေါ့နော် online ပေါ်မှာအဲ့လိုဟိုခလုတ်တွေနှိမ့်လိုက်ရုံနဲ့ဒီဖန်သားပေါ်မှာအဲ့လိုစာအုပ်လေးတို့ပေါ်လာတာကျွန်တော်တော့အံ့ဩနေတယ်တုံးကျွန်တော်သူလုပ်ပေးတာခဗျ
အခုရေးနေတဲ့စာအုပ်ကတော့ဘယ်တော့လောက်ထွက်မယ်စေကူလဲဗျခမန်းကြီးရှိလား
ကျွန်တော်ရှိပါတယ်ဒီဟောဆိုမလလောက်ပေါ့မလလောက်ဟိုပေါ့သူမလလောက်မှာထွက်ပါမယ်ဒီမှာတော့ရေးတာကကျွန်တော်ရင်းတော့နှစ်ပတ်လောက်နဲ့ပြီးပါမယ်ဆိုတော့ကျွန်တော်ဒီကိစ္စကလေးဟိုဖြစ်ဖြစ်ဆောင်တော့ကြည့်တယ်တော့ဘာသာရေးနဲ့လူရဲတဲ့အတွက်ကြောင့်ကျွန်တော်လည်းနောက်ကျွန်တော်အတွေးမြင်အစ်စ်လည်းပါတော့ဒါကိုကျန်းတက်ဆရာတော်ပေါ့နော်ကျွန်တော်လျှောက်ထားတာတော့ချမ်းမြေဆရာတော်ကိုလျှောက်ထားတယ်ဆရာတော်လည်းဆက်တော့88နှစ်လောက်ဖြစ်နေပြီဆိုတော့သူကျန်းလာရေးချင်းလေးကကျွန်တော်ပြီးလို့ရှိရင်ကျွန်တော်ဆရာတော်ကိုဒီစာမှုဆက်ပါမယ်ဆက်ဟိုဆက်ကပ်ပါမယ်ပြီးဆရာတော်ကနေပြီးတော့ပြင်းစရာရှိတာဟိုသူတီးဖြတ်စရာရှိတာပြီးရင်ထွက်လာမှာဆိုတော့ကျွန်တော်မလလောက်မှန်းပါတယ်ခင်ဗျ
တော်ရရှင်တို့အနေနဲ့လဲကိုရန်ရေးထားတဲ့ blog တွေဒါမှမဟုတ်ကိုတိထားတဲ့ blog တွေကိုတဆင့်ပြောပြလိုကြတယ်ဆိုရင်တော့ bamis@voanews.com ဆိုတဲ့ email ကတဆင့်ကျွန်တော်တို့ထံကိုအသိပေးအကြောင်းကြားစီလိုပါတယ်ခင်ဗျာ